သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကိုစာမြောက်ခင်ဗျာအခုလိုကျွန်တော်တို့ SBS Radio မြန်မာပိုင်းစီစဉ်နဲ့ဆွေးနွေးပေးမယ့်အတွက်ကျေးဇူးအများကြီးတင်ပါတယ်ပထမဆုံးအနေနဲ့ကိုစာမြောက်ကဘာလုပ်လဲဆိုတာကိုသောတာရှင်အနေနဲ့မိတ်ဆက်ပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆမ်းမြောင်ပါကျွန်တော်ရဲ့အဓိကလူကတော့ဆမ်းဘမီကစ်ချင်ကိုရန်လုပ်နေပါတယ်ကျွန်တော်ရဲ့ဆိုင်ကတော့ Black Town မှာရှိပါတယ
်ဟုတ်ကဲ့ဒီဆမ်းဘမီကစ်ချင်ဆိုတဲ့နာမည်နဲ့စတင်ပြီးဆိုင်ဖွင့်တာပါလားဘလောက်ကြာပါပြီလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆိုင်ကိုကျွန်တော် 2012 April ကစပြီးတော့ဖွင့်ခဲ့ပါတယ်အခုဆိုရင်6နှစ်ကျော်ခဲ့ပါပြီ
ဟုတ်ကဲ့တော့အဲ့စာဖွင့်တဲ့အချိန်တော့ရောဒီစားတော့ဆိုင်စာဖွင့်ဝင်ခြင်းမှာရောင်းရတာပြူရတာအချိန်တွေဘယ်လိုရှိတယ်လူတော်များများလာပါလားဘာလူမျိုးတွေလာစားကြပါလဲ
ဟုတ်ကဲ့ဟိုပထမဆုံးဆိုင်ဖွင့်တဲ့အချိန်မှာတော့ဟိုဘယ်လိုပြောမလဲကျွန်တော် target ထားတာကျွန်တော်ရဲ့ဟို Burmese food ကိုပဲ target ထားတော့ဟိုဗမာလူမျိုးတွေကိုပဲအရင်ဆုံးကျွန်တော်အားကိုးရပါတယ်ဆိုတော့ကျွန်တော်ရဲ့အဓိကရောင်းတဲ့အစားအသောက်ကလည်းဟို authentic Burmese ဖြစ်တယ်လေ။အဲတော့ချက်ချင်းနိုင်ငံသားတွေကိုကျွန်တော် introduce လုပ်လို့မရသေးပါဘူး။ဒါပေမဲ့နောက်ပိုင်းမှာဟာဗမာတွေကသူတို့မိတ်ဆွေတွေခေါ်လာရင်နောက်ဒီ online ကနေပြီးတော့ review တွေကနေတက်လာတဲ့အပေါ်မှာအဲ့ဒီတွေကတဖြည်းဖြည်းများလာရင်လည်းကျွန်တော်ဆရာဖြည်းဖြည်းအောင်မြင်လာတာပါ
။ဟုတ်ကဲ့လို့ဒီမှာစားအသောက်ဆိုင်ဖွင့်ဖို့စိတ်ကူးကဘယ်လိုကနေစတင်ပေါ်ပေါက်လာတာပါလဲ။
ဟိုဘယ်လိုပြောမလဲကျွန်တော်တို့ဆစ်ဒနီမှာလဲဟိုပမာစားတော့ဆိုင်ရေလို့မရှိဘူးလေအဲ့တော့ဟိုနောက်တစ်ခုကကျွန်တော်ကလည်းအချက်ပြုတ်ဝါသနာပါတာရေဟိုပမာအစားတော့ကိုဒီအော်စီရီကိုလဲကျွန်တော် introduce လုပ်ပေးနေတာရေအဲ့ဒီစန္ဒာရီနဲ့ဖြစ်လာတာပ
ါဟုတ်ကဲ့လို့မြန်မာအစားတော့အမျိုးမျိုးချက်တာကမြန်မာပြည်မှာထဲကကိုစမင်းအောင်ကဒါမျိုးအချက်ပြုတ်ဝါသနာပါလို့သင်ယူလာတာပါလား
ဟုတ်ကဲ့အချက်ပြုတ်ကတော့ကျွန်တော်ငငယ်လေးရဲ့ဝါသနာပါတော့အမြဲအချက်ပြုတ်ကိုလေ့လာပါတယ်ကုရဲအစားတော့ကြိုက်တဲ့အတွက်ကြောင့်ပ
ါဟုတ်ကဲ့မြန်မာပြည်မှာတော့ဒါမျိုးစားတော့ဆိုင်ဖွင့်မှုအစီအစဉ်လုပ်ခဲ့ပါသေးလား
အဲ့ဒါတော့လုံးဝမရှိခဲ့ပါဘူးဒီကြတော့မှပဲဗမာဆိုင်လည်းမရှိဘူးဗမာစားတော့ကိုလည်းကျွေးနေတာနဲ့နောက်ပြီးတော့ကျွန်တော်အမြဲပထမတော့ဒီလိုပဲမိတ်ဆွေတွေနဲ့ချက်တဲ့အခါမှာမိတ်ဆွေတွေကလည်းဆိုင်ဖွင့်မှုအကြံဉာဏ်ပေးလာတယ်ဒီလိုဖြစ်လာတာပါ
စားပိုင်းကတော့တခြားမြန်မာစားတော့ဆိုင်တွေစီတီမြို့မှာရှိပါတယ်ဒါပေမဲ့တဖြည်းဖြည်းအားလုံးကစီးပွားမကောင်းလို့လားတော့မသိဘူးပိတ်ကုန်နေဆိုတော့ကိုစံမြင့်အောင်ဆိုင်ကတော့အတော်လေးကိုအောင်မြင်တယ်လို့ပြောရမှာပေါ့နော
်ဟုတ်ကဲ့ဟိုဘယ်လိုပြောမလဲဟိုဆိုင်ကဟိုမိသားစုပဲကျဲကျဲနဲ့ဝိုင်းနေဆိုတော့လေဟိုစီတီမှာ small business တွေတော်တော်လေးတောက်ပြီးခံရပါတယ်ဒါပေမဲ့အများကြီးလေ့လာပြီးတော့ကိုလည်း run လုပ်ရတာပေါ့လေအဲ့လိုမျိုးနဲ့ဟိုအချိန်ကြာလာတဲ့အမြ customer တွေကလည်းများလာတယ်တန်တော်လည်းမှန်လာတော့ကျွန်တော်တို့ survive ဖြစ်လာတာပ
ါဟုတ်ကဲ့မြန်မာအစားအစာချက်တဲ့ထဲမှာထဲတဲ့ဒီပစ္စည်းတွေကဒီ Australia မှာရပါလားမဟုတ်ပဲねမြန်မာပြည်ကနေလှမ်းမှာပါလ
ားတချို့ပစ္စည်းတွေကဒီမှာအကုန်ဝယ်လို့ရပါတယ်ဒီမှာလည်းဟိုဗမာ grocery တို့ဘာလို့ရှိပါတယ်ဒါပေမဲ့တချို့အစားအသောက်ကြတော့ဗမာပြည်ကနေတရိတ်မှာပါတယ်
ဟုတ်ကဲ့အဲ့စားတော့ဆိုင်မှာအဓိကချက်ပြုတ်တာကတော့ကိုစမင်းအောင်တယောက်တည်းပေါ့
ဟုတ်ပါတယ်ကျွန်တော်တယောက်ပဲရှိဦးတယ်ကျွန်တော်တယောက်ပဲချက်ဟုတ်ကဲ့အကုန်လုံးကျွန်တော်ပဲလုပ်ပါတယ
်ဟုတ်ကဲ့အခုလို့ကိုဗစ်ဖြစ်တဲ့အချိန်စဖြစ်တဲ့အချိန်မှာရောဒီစင်နီမြို့မှာစဖြစ်တဲ့အချိန်မှာရောကိုစမင်းအောင်ရဲ့စားတော့ဆိုင်ရဲ့စီးပွားကဘယ်လိုရှိပါလဲ
ပထမ first second wave မှာတော့ကျွန်တော်တို့ဟိုဒိုင်းနေမပေးတော့တဲ့အချိန်မှာတက်ရဝေးနဲ့ဒီလိုပဲကျွန်တော်တို့သွားခဲ့ပါတယ်အဲ့ဒီတော့ကလည်းဟိုဥစားဆေးဥစားကြပါတယ်ဒါပေမဲ့ဒီလောက်အချိန်နေမဆိုးပါဘူးဒါပေမဲ့အခုဒီတစ်ခေါက်ကြတော့ကျွန်တော်ဆိုင်လုံးရဲ့ဒီလရဲ့ကျွန်တော်ပိတ်ချလိုက်ပါတယ်ဘာလို့လဲဆိုတော့ဟိုအများကြီးဟိုဥပဒေတွေကအစ်စ်ပေါ်လာတဲ့အတွက်ကြောင့်ဖြစ်ပါတယ
်ဥပဒေအစ်စ်ဆိုတာဒါမျိုးလော့ခ်ဒေါင်းလုပ်ထားတဲ့ဥပဒေအစ်စ်တွေကိုပြောတာပါလား
ဟုတ်ပါတယ်ဘာလို့လဲဆိုတော့ပထမဟိုလုံးဝဒိုင်းနေမပေးလို့ဘူးဒိုင်းနေမပေးလို့တဲ့အချိန်မှာကျွန်တော်တို့ take away ကအနေနဲ့ရောင်းလို့ရပါသေးတယ်။ဒါပေမဲ့ဒီ June July လောက်ရောက်တဲ့အခါကျတော့လုံးဝဟိုလော့ခ်ဒေါင်းလုပ်ချလိုက်ပါတယ်။နောက်ပြီးရဲ့နောက်လုံခဲ့တဲ့နှစ်ပတ် တော့ကဆိုလို့ရှိရင်ဟိုမိမိအိမ်ကနေတော့5 km မပေးထွက်တာလို့ပါလို့ဖြစ်လာတဲ့ခါကျတော့ဆေးဥစ္စာပုံကြီးကျလာပါတယ်အဲ့တော့အခုကျတော့ဟိုကျွန်တော်ပဲဈေးဝယ်ဖကတ်ဆမာရီရဲ့ safety လည်းရှိတာနဲ့အခုတော့ကျွန်တော်တို့ဆိုင်ပိတ်ထားလိုက်ပါတယ
်ဟုတ်ကဲ့အဲ့လိုဆိုင်ပိတ်ရတာကလည်းကိုယ့်ရဲ့ကျန်းမာရေးအတွက်ရောနောက်ကိုမိသားစုကျန်းမာရေးအတွက်ရောအဲ့ဒါအတွက်ကြောင့်ပါလား
အာဟုတ်ပါတယ်ဘာလို့ဆိုတော့အခုကအရန်ကိုဖြစ်နေတော့လေကိုလည်းအပြင်သွားပြီးနေလိုက်ဈေးထွက်ဝယ်အောင်မကြောက်နဲ့ဟာကစားမာရီတို့လည်းစိတ်ပူကြလို့ပေါ့လေအဲ့ဒါနဲ့အခုပိတ်ထားလိုက်တော့ပ
ါဟုတ်ကဲ့အဲ့တော့ဒီ take away လုပ်တဲ့ချိန်တုန်းကကိုစီးပွားဘယ်လိုရှိပါလဲ
အာ take away လုပ်တဲ့ချိန်မှာတော့ကျွန်တော်တို့ sales ကတော့ 40% လောက်ကျသွားပါတယ
်ဟုတ်ကဲ့အခုလိုလုံးဝပိတ်လိုက်ရတဲ့ခါမှာကိုကိုစာမင်းအောင်ဒီစားဝတ်နေရေးကအချိန်တွေဘယ်လိုရှိပါလဲ
အာဒါတော့အစိုးရကျွန်တော်တို့ပြန်လည်ပြီးတော့ကူညီတာတွေရှိပါတယ်သူတို့ပြန်ပြီးတော့ check လုပ်ပါတယ်ကျွန်တော်တို့ sales တွေဘယ်လောက်ရှိတယ်မနစ်က sales တွေဘယ်လောက်กว่าလဲအဲ့ဒီပုံမှာသူတို့ပြန်ကူညီပါတယ
်ဒါဆိုလို့ရှိရင်ကိုစံမြောင်အခုလော်လောဆယ်မှာအစိုးရရဲ့ဒီ covid ကြောင့် lockdown လုပ်ထားတဲ့အတွက်ကြောင့်ထောက်ပံ့ခြင်းငွေရရှိရပေါ့နော်အစိုးရစီကအ
ာဟုတ်ကဲ့အခုတော့ဟိုဘယ်လိုပြောမလဲဝင်တော့ဝင်နေဘူးပေါ့ဒါပေမဲ့စီးရင်းစရာအရတော့အလုပ်လုပ်နေရပါတယ်
အတော်များများကလည်းဒီအစိုးရစီကသူတို့ရှောက်ထားပြီးတော့အခုချိန်ထိပတ်စံမရသေးဘူးလို့ပြောပါတယ်အဲ့တော့ကိုစံမြင့်အောင်ချိန်နေရလဲဒီတိုင်းပဲပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့စဉ်းစားပို့လာပါတယ်ဒီဟိုပေါ့လေဟုတ်ကဲ့
တကယ်လို့ဒါဒီလော့ကဒေါင်းကတချို့ကပြောနေရဒီဒီနေ့ဆိုလို့ရှိရင်လည်းရောဂါကူးစက်မှုက300ကျော်သွားပြီဆိုတော့ဒီလော့ကဒေါင်းကစက်တင်ဘာလကုန်လောက်ထိသာသွားမယ်ဆိုရှင်ကိုစံမြင့်အောင်ရဲ့ဒီစီးပွားရေးအခြေအနေကဘယ်လိုရှိမှာ
အာကျွန်တော်ဒီလိုပဲတောက်ခါအောင်ပါပဲလေဟုတ်တယ်ပါလားဒါအများနဲ့ပဲအဲတောက်ဖွင့်ရင်လည်းပို့ဆိုးမယ်ဆိုတော့သူရဲ့ regulation ပို့ပြီးလိုက်နာအောင်ပါပေါ့
ဟုတ်ကဲ့ဒီဆိုင်မပိတ်ခင်မှာကိုစမင်းအောင် yes ဒီစားတော့ဆိုင်မှာအလုတ်ခန့်ထားတဲ့အလုတ်သမားတွေရှိပါလား
အဓိကကတော့ကျွန်တော်တို့မိသားစုတွေပဲလုပ်ပါတယ်ဟိုဆိုအလုတ်သမားတွေကတော့ဟိုဘယ်လိုပြောမလဲအနီးနားဒီခါလေးကြလာကူညီတာကလေးတွေရှိပါတယ်ဒါပေမဲ့သူတို့တွေလည်းအရှင်ပြေကြပါလေသူတို့ကသူတို့အိမ်မှာပဲပေါ့လေ
ဟုတ်ကဲ့တော့ကိုစံမြောင်အနေနဲ့ဒီစီးပွားတော့တချို့စီးပွားတွေကတော့အခုလိုလော့ကဒေါင်းတွေလောက်တာကြောင့်သူတို့ပြန်ပြီးတော့စီးပွားမလဲပတ်နိုင်ဘူးလို့ပြောကြပါတယ်ကိုစံမြောင်အခြေအနေကဘယ်လိုရှိပါလဲ
ကျွန်တော်အခြေအနေကတော့ဒီပြန်ပြီးတော့ဖွင့်မဲ့အချိန်ကိုပဲစောက်ပြီးတော့ကျွန်တော်သွားရမှာပဲလေဘယ်လောက်ထိကြာမလဲဆိုတော့ကျွန်တော်လည်းမပြောနိုင်ဘူးဒီလိုပဲသွားရမှာပေါ့ဟုတ်တယ်မလား
โอเคအဲ့တော့ဒီလော့ကဒေါင်းကကြာလို့ရှိရင်တော့အားလုံးအတွက်ကတော့မလွယ်ဘူးပေါ့เนาะအဲ့တော့ကိုစံမြင့်အောင်အနေနဲ့ဒီလော့ကဒေါင်းပြီးသွားရင်တော့စီးပွားကိုပြန်ဆက်နိုင်မဲ့အခြေအနေရှိတာပေါ့เนา
ะဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီဖြစ်တဲ့ကူးစက်တဲ့နှုန်းပေါ်မှာကျွန်တော်တို့ရှုံးဖြားရမှာပဲလော့ကဒေါင်းလုပ်ထားပြီမဲ့သူတို့ဒီတိတ်ကိုဝေးတွေတော့သူတို့ဖွင့်လာပြပါသေးတယ်လေဆိုတော့ကျွန်တော်တို့ဆိုင်ပြန်ဖွင့်လို့တော့ရတယ်ဒါပေမဲ့ဒီကူးစက်နှုန်းမှာကျွန်တော်တို့ကြည့်ရမယ့်သဘောရှိပါတယ
်။ဟုတ်ကဲ့ကိုစမီးအောင်အခုလိုရှင်းပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ကိုစမီးအောင်ရဲ့စားတောက်ဆိုင်နဲ့သူတို့လော့ကဒေါင်းပြီးတဲ့အချိန်မှာပြန်လည်ပြီးတော့အဆင်ပြေပါစေလို့လည်းဆုတောင်းပေးပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်။ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။Radio Digital TV Online Dhammamho SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ